နိုင်ငံတော်တမန်ငယ်ပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေမှာဒီသတင်းပတ်တဲ့စတင်ချစ်ပါမယ်အာဆီယံထက်သည့်စီအိုဝဲနဲ့ဆက်ဆက်စီအိုဝဲတွေကိုတက်ရောက်ဖို့ဒီကနေ့ပဲဗီယက်နမ်နိုင်ငံကိုရောက်ရှိသွားပါပြီ။စတင်နဲ့စနေနေ့ချင်းပါမယ်အာရှပစိဖိတ်စီအိုဝဲပူးပေါင်းဆောင်ရွက်မှုအေပက်ထက်သည့်ညီလာခံတက်ရောက်ဖို့တော်ဆန်းစုကြည်ဒါနမ်မျိုးကိုဒီကနေ့ပဲရောက်သွားခဲ့တာပါ။အေပက်ညီလာခံပြင်ဖိလစ်ပိုင်နိုင်ငံမှာ73ရက်ကနေ19ရက်နေ့ထိချင်းပါသွားမယ်32ချိန်မြောက်အာဆီယံထက်သည့်ညီလာခံနဲ့တခြားဆက်ဆက်ဆွေးနွေးပွဲတွေကိုလည်းတော်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကမတိမငင်ချင်းတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးရတဲ့အထိပြဿနာပေါ်နေရတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံကဖိအားတွေဆက်လက်ထွက်ပေါ်နေကြမှာပဲနိုင်ငံကခေါင်းဆောင်တွေပါတက်ရောက်လာမယ့်ညီလာခံတွေကိုတက်ရောက်ဖို့ဒေါ်ဆန်းစုကြည်ရောက်လာခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ပါဝင်နိုင်ငံကနဲ့ဒေသရင်းကခေါင်းဆောင်တွေပါတက်ရောက်လာမယ့်ညီလာခံမှာတော့နိုင်ငံကအတန်းဝင်းကအာယုံစိုက်နေတဲ့ရခိုင်ပြည်နယ်ကအချက်တဲတွေကိုဆွေးနွေးပြစ်လိုက်မယ်လို့လည်းမျှော်လင့်မှုတွေရှိနေပါတယ်မနေ့ကမှတော့ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တီးတန့်တွေ့ဆုံမှာဖြစ်ကြောင်းလဲကနေဒါနိုင်ငံကလာတဲ့သတင်းတွေကဖော်ပြနေကြတာပါမြန်မာနိုင်ငံလည်းအဖွဲ့ဝင်ဖြစ်ပါဝင်တဲ့အာဆီယံအသင်းနဲ့ဆက်ဆက်စီးပွားတွေအတွင်းရိုဟင်ဂျာအရေးဦးစားပေးပြောဆိုဖို့လဲနိုင်ငံကလွတ်ခွင့်ရလွှတ်ရှားမှုဖော်တခုဖြစ်တဲ့ Human Rights Watch ကဒီကနေ့ရက်စွဲနဲ့ကြေညာချက်ဆောင်ထုတ်ပြန်တိုက်တွန်းထားပါတယ်အာရှတိုင်းမှာနှစ်ပေါင်းများစွာအတွင်းအဆိုးအဝါလွတ်ခွင့်ရပြဿနာတခုဖြစ်တဲ့ရိုဟင်ဂျာအရေးကိုနိုင်ငံကခေါင်းဆောင်တွေအလေးထားပြောဆိုဖို့လဲကြေညာချက်မှာတိုက်တွန်းထားပါတယ်